တက်မတော်နဲ့ကချင်လွတ်လပ်ရေးတပ် KIA တို့အကြားတိုက်ပွဲတွေမှာပိတ်မိနေတဲ့ကချင်ပြည်နယ်ဒီကာမိုင်းမြို့နယ်လွိုင်းနောင်ခူးလို့ခေါ်တဲ့မန္လေကျေးရွာသားတွေကဲထုတ်ဖို့ကြိုးစားတဲ့နေရာမှာတော့တက်မတော်ဘက်ကရွာသားတွေကိုခေါ်ခွင့်မပြုဘူးလို့ကယ်ဆယ်ရေးအဖွဲ့ခေါင်းဆောင်တွေကပြောပါတယ်ပိတ်မိနေတဲ့ပြည်သူတွေအတွက်စားနပ်ရိက္ခာပေးဖို့အတွက်တော့ခွင့်ပြုပြီးတော့ဘာကြောင့်ခေါ်ထုတ်ခွင့်မပေးသလဲဆိုတာကိုတော့တက်မတော်ရဲ့စည်ရေးဗျူဟာအရာမခံမနိုင်ဘူးလို့လည်းဆိုပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကတင်ပြပေးထားပါတယ်
ဟုတ်ကဲ့ပါတိုက်ပွဲတွင်ပိတ်မိနေတဲ့ကချင်ပြည်နယ်ကားမိုင်းမြို့နယ်လိုင်နောင်ကူးကော်မန်လွယ်ချေရွာသားတွေကိုကယ်ထုတ်ဖို့အစီအစဉ်ဟာသမ္မတဘက်ကနေခွင့်မပြုလို့ကယ်ဆယ်ရေးဖွဲ့တွေစတ်ဆုပ်ပြန်ခဲ့ပြီလို့ ABC သတင်းမှူးဒေါက်တာခလန်ဆန်စွန်ကပြောပါတယ
်ကျွန်တော်အားလုံးနားရတာကျွန်တော်ဝန်ကြီးချုပ်ရဲ့လဲလုံးဝန်ကြီးတွေနဲ့ကျွန်တော်ဆွေးနွေးတဲ့ကိစ္စကအဲ့ဒီမန်လွယ်ဆိုတဲ့ရွာကဒီ150နှစ်ယောက်ကိုခေါ်ဖို့ကလည်းလာခဖို့ကျွန်တော်စောင့်နေတယ်စစ်တပ်ကတို့ဒီခွင့်မပေးဘူးဖြစ်နေတယ်တို့ကိုစစ်ပြော်ရရတော့ကျွန်တော်တို့နားမလည်ဘူးဘာကြောင့်လဲဆိုတော့ဒီစင်ကလည်းကျွန်တော်တို့ကိုခမ်းမလို့မရဘူးကျွန်တော်တို့ကိုအမှခေါ်ဖို့ထက်တွားပြီးမှတွေ့ဆုံပြီးမှထောက်ပံ့ပစ္စည်းတွေပေးဖို့အစီအစဉ်တွေပဲဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဒီကိစ္စမှာဆိုရတဲ့ကတော့လေးလေးနက်နက်ဒါကိုစဉ်းစားဖို့လိုပြီးတော့ကျွန်တော်တို့ကတော့အဲ့လိုပဲတုံ့ပြန်ပြီးတာပေါ့ခုတော့
ကချင်ပြည်နယ်ဆိုရဖွဲ့နဲ့ကြက်ချင်ဒီဖွဲ့ကကိုယ်စားလှယ်တွေကတော့လိုင်နောင်ခူးဘက်ကိုကူညီပေးဖို့ဆက်လက်ဆက်ခွာနေတယ်လို့လည်းဒေါက်တာခလန်ဆန်စွန်ကပြောပါတယ်။သမ္မတကနေဘာကြောင့်ပိတ်ပင်တယ်လဲဆိုတာရေးရေးလေးလေးရှင်းပြတာလည်းမရှိဘူးလို့သူကပြောပါတယ်။ဒေသခွင့်မရလို့တန်တော့ဆုတ်ပြန်ခဲ့ရတဲ့ခရီးရန်ပါရာရေးကောင်းဆောင်တွေကချင်ငင်းချမ်းရေးကျိုးဆောင်ဖွဲ့တွေကချင်လူငယ်တပည့်လှုပ်ရှားမှုဥဆောင်ကော်မတီတို့ကနေဒီကနေ့မြင်းချင်းနှမ်းမြို့မှာသွေးကြုံရှင်းလင်းပွဲကျင်းပခဲ့ပါတယ်။ရှင်းလင်းပွဲအချိန်ဒီကတော့ကချင်ငင်းချမ်းရေးကျိုးဆောင်ဥလမိုင်ကွန်ကြာကအခုလိုပြောပါတယ်
တော့ကျေထုတ်လို့မရဘူးဆိုရင်တော့ကျွန်တော်တို့ကအသိမပြေဘူးလေဒါကြောင့်ကျွန်တော်ပြန်ယူမယ်ရှိတယ်ဆိုပြီးကျွန်တော်တို့ကတင်ရတဲ့ပုံမှာအဲမနေ့ကတော့ပြန်အချောင်းပြန်လာတာတော့ကျွန်တော်တို့ဖက်က3ယောက်သွားပါအဲဆွဲဖက်နဲ့သွားပြီးတော့အဲမှာစဉ်းစားရယူပါတက်ကြီးရယ်ဦးရပလေးတုံရယ်ဘယ်လိုရှိပါလဲအဲအဲ့ဒါလေးတွေကိုစဉ်းကောက်ပြီးမှအထက်ကိုပြင်နေတယ်ပြင်နေရလဲတက်ဆိုင်ရတယ်ငါတို့ပြန်ပြင်မယ်ဆိုပြီးအချောင်းကြားလာတယ်စဉ်းကလည်းငကောကလည်းကောက်ထားပြီးသားမလို့တော့ခေါ်ယူလို့မရဘူးဆိုရင်တော့ကျွန်တော်ပြန်ယူမယ်ရှိတယ်ဆိုပြီးဒီနေ့လူငယ်တွေကပြန်ပြောပြအဲလိုရှင်းပြအချိန်မှာမီဒီယာဖက်လက်ပြန်ရောက်တဲ့အခါကျတော့ရှင်းလင်းပြတဲ့ဘော်ဒီ
ကယ်ဆယ်ရေးဖွဲ့တွေအနေနဲ့80ပါလှုပ်ဆောင်သွားမယ်ဆိုတာဆွေးနွေးတိုင်ပင်ပြီးမှဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဥလမိုင်ကွန်ကြာကပြောပါတယ်။ KBC ရဲ့ဥဆောင်မှုနဲ့တူဗာရာရေးဖွဲ့တွေလူမှုရေးဖွဲ့စည်းတွေဟာပိတ်မိနေတဲ့ပြည်သူတွေကိုကယ်ထုတ်ဖို့သွားရောက်ခဲ့ပေမဲ့လည်းမြောက်ပိုင်းတိုင်းတိုင်းမှုကနေပိတ်မိပြည်သူတွေကိုစန္ဒရိက္ခာပေးဖို့သက်သာခွင့်ပြုနိုင်ပြီးလိုင်နောင်ခူးကျေးရွာကနေခေါ်ဆောင်သွားခွင့်မပေးနိုင်ဘူးဆိုပြီးအကြောင်းပြန်လာတာပါ။ကချင်ပြည်နယ်ဆိုရရဲ့စစ်ကြောင်သောကတဲ့ကယ်ထုတ်ရေးစီစဉ်ကိုသမ္မတကနေပြောင်ပြောင်လဲလဲဟန့်တားနေတဲ့လှုပ်ဆောင်ချက်တွေဟာအစိုးရအနေနဲ့သမ္မတပေါ်မှာမလွှမ်းမိုးနိုင်တဲ့အခြေအနေတခုလို့ကရှင်လူငယ်တပည့်လှုပ်ရှားမှုဥဆောင်ကော်မတီဝင်ဒေါ်စွတ်ဆိုင်တွေကပြောပါတယ်
ကျမတို့လူငယ်အနေနဲ့ပေါ့နော်အစိုးရကသမ္မတပေါ်မှာလုံးဝကိုလွှမ်းမိုးနိုင်မှုမရှိဖြစ်နေတာပဲဒီချင်းချင်းနေမှာဝန်ကြီးချုပ်ဆိုလို့ရှိရင်ကတော့သူတို့ကရဆိုလို့ရှိရင်အားလုံးအစ်မတွေရှိနေရတယ်တော့ဒါပေမဲ့ရောအစိုးရဘက်ကလည်းရပါလေလို့ပြောပေမဲ့လည်းဆက်ပိုင်းဆိုင်ရာနဲ့ညရတဲ့အပိုင်းတွေအများကြီးရှိလာတဲ့အချိန်မှာအစိုးရကမလွှမ်းမိုးနိုင်တဲ့အပိုင်းတွေတော့များတယ်လို့ကျွန်တော်တို့မြင်မိပါတယ်ရှင့်
ဧပြီလကစပြီးတော့ကချင်ပြည်နယ်တွင်တပ်မတော်နဲ့ KIA တို့အကြမ်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသား 9,000 နီးပါးကဟာစစ်ဘေးသိမ်းရှောင်နေရတယ်လို့အဲ့ဒီထဲကကားမိုင်းမြို့နယ်ကလိုင်နောင်ခူးရွာသား 150 ကျော်တနိုင်းမြို့နယ်ကအောင်လော့ရွာသား 2,000 ကျော်အင်ကြိုင်ရမြို့နယ်ကရွာသား 900 ကျော်ဟာတိုက်ပွဲတွင်ပိတ်မိနေစေဖြစ်ပါတယ်ဒီစစ်ဘေးရှောင်ရွာသားတွေစစ်ဘေးလွတ်ရာသိမ်းရှောင်ဖို့ကတော့တပ်မတော်ကနေဖွင့်ပြခဲ့ပါဘူးသမ္မတအနေနဲ့ကတော့ KIA နဲ့ဆက်သွယ်မရှိတဲ့သူတွေနေရရင်းကိုပြန်နိုင်ကြောင်းသမ္မတကနေပြီးခဲ့တဲ့လကကြီးညာထားပေမဲ့တိုက်ပွဲဖြစ်ပွားနေတဲ့အချိန်တွေကြောင့်မိမိတို့နေရရင်းကိုမပြန်နိုင်သေးတဲ့အချိန်တွေမှာရှိနေပါတယ်ခင်ဗျာ